နိုင်ငံလုံးဆိုင်ရာ NCA အဖြစ်ရဲ့စာချုပ်ကိုလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်၈ဖွဲ့နဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုပ်သွားတဲ့တပြိုင်တည်းထဲမှာပဲ NCA မှာလက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေဒီဖြစ်စဉ်မှာပါဝင်နိုင်အောင်အစိုးရအနေနဲ့အမြန်ဆုံးကြိုးပမ်းတင်တယ်လို့နိုင်ငံရေးခေါင်းဆောင်တချို့ကတိုက်တွန်းလိုက်ပါတယ်။မြေပြင်မှာတိုက်ပွဲတွေဆက်ဖြစ်နေပေမဲ့အစိုးရနဲ့လက်နက်ကိုင်၈ဖွဲ့ကြားနိုင်ငံရေးဆွေးနွေးပွဲတွေစဖို့အဆင်သင့်ဖြစ်နေပြီလို့ပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။အစိုးရညီညွတ်ရေးကော်မရှင်နဲ့NCA အပြည့်အစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်၈ဖွဲ့တို့ဒီဇင်ဘာ၁၂ရက်မနေ့ကရန်ကုန်မြို့ရွှေလီလန်းက NRPC ငြိမ်းချမ်းရေးစင်တာမှာတွေ့ဆုံပြီးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့ကြိုတင်ညှိနှိုင်းကြတာဖြစ်ပါတယ်။အဲ့ဒီညှိနှိုင်းအစည်းအဝေးမှာအဓိကဆွေးနွေးတဲ့အကြောင်းနဲ့ပတ်သက်လို့ NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD တာဝန်ခံဗိုလ်မှူးကြီးခွန်ဦးကာကအခုလိုရှင်းပြပါတယ်။
မျိုးသားဖြစ်နိုင်ငံဆွေးနွေးပွဲဆိုတဲ့ကိစ္စက NCA လက်မှတ်ထိုးတဲ့ဒီစာချုပ်ထဲမှာပါတဲ့လမ်းမြမြေပုံရဲ့အဆင့်3ဖြစ်ပါတယ်။ဒါကြောင့် NCA ကိုအကောင့်ထဲပေါ်မယ်ဆိုရင်ဒီမျိုးသားဖြစ်နိုင်ငံဆွေးနွေးပွဲတွေကျင်းပဖို့လိုအပ်ပါတယ်။ဒါကြောင့်ကျွန်တော်တို့လာမယ့်27ရာစုပင်လုံဒုတိယအစည်းအဝေးမတိုင်ခင်မှာမျိုးသားဖြစ်နိုင်ငံဆွေးနွေးပွဲကိုလူမျိုးလိုက်ကျင်းပနိုင်တဲ့နေရာတွေမှာကျင်းပဖို့ဆိုပြီးတော့ဒီလိုပြင်ဆင်နေတာဖြစ်ပါတယ်။ကျွန်တော်ရလာတဲ့မှာတော့တော်တော်များများနေရာမှာကျင်းပပြင်မယ်လို့ယူဆပါတယ
်။ပြည်내အဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုကရင်ချင်းနဲ့ရှမ်းပြည်နယ်တွေမှာစတင်နိုင်ဖို့မှန်းတာပြီးကရင်ပြည်နယ်မှာအရင်ဦးဆုံးစတင်မှာဖြစ်ပါတယ်။တကယ်တော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုတနိုင်ငံလုံးမှာရှိတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးဝင်ရောက်ဆွေးနွေးနိုင်ခွင့်ရှိတယ်လို့အစိုးရနဲ့တပ်မတော်ဘက်ကအခြေခံမူအဖြစ်လက်ခံထားပြီးသားဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုတက်ချင်ရင်NCA အပြည့်အစာချုပ်ကိုအရင်လက်မှတ်ထိုးရလိမ့်မယ်လို့ကန့်သက်ထားတာပါဒီလိုဆိုရင်လက်နက်ကန်ဒီအားလုံးပါဝင်မဲ့နိုင်ငံရေးဆွေးနွေးပွဲကြီးစတင်နိုင်ဖို့ဆိုတာအလန်းကွာဝေးနေအောင်မလားဆိုတာမေးစရာဖြစ်လာပါတယ်အပြည့်ရထားတဲ့အဖွဲ့တွေနိုင်ငံရေးဆွေးနွေးနေချိန်မှာ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအပြည့်ရဆွေးနွေးနိုင်လာအောင်ဒီပြိုင်နက်ထဲလှုပ်ဆောင်သွားမယ်လို့ဘုံမူကြီးခွန်ဦးကကပြောပါတယ
်ငြိမ်းချမ်းရေးတည်ဆောက်ပြီးတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတာလည်းပဲရှေ့ကိုတိုးနေတဲ့နိုင်ငံရေးလှုပ်ရှားမှုဖြစ်နေတော့ဒီမြေပြင်မှာတိုက်ပွဲဖြစ်နေတဲ့အဖွဲ့အစည်းတွေနဲ့လည်းပဲအားလုံးဒီရန်ကုန်မှုတွေကိုရပ်ဆိုင်းပြီးတော့ပြည်စုံဆွေးနွေးကြဖို့ညှိနှိုင်းကြဖို့ကျွန်တော်ငြိမ်းချမ်းရေးလုပ်ငန်းပြင်သမှာအတူတကွပါလာကြဖို့ဒါကိုလည်းပဲကျွန်တော်တို့ဆက်လက်တိုက်တွန်းနေတယ်ဆက်လက်အကြိုးပန်းနေကြတာဖြစ်ပါတယ်ဒါကလည်းပဲတပြိုင်တည်းလောကမစိစားဖြစ်တဲ့အတွက်တစ်ခုကိုတစ်ခုစောင့်နေတာတော့အချိန်ဆွဲနေတာတော့လုံးလုံးမရဘူးဆက်တဲ့ဒီကောင်ကြီးပြဆောင်ရေးရလည်းပဲတရက်ဆောင်းနေဆောင်းလို့တလားဆောင်းနေဆောင်းလို့ကျွန်တော်တို့အလုပ်ဆောင်နိုင်ဖို့အကျိုးပန်းတာဖြစ်ပါတယ
်လက်တွေ့မှာတော့ရှမ်းပြည်နယ်မန်တုံကြောင်မင်းနဲ့ကုတ်ခိုင်မြို့နယ်တွေမှာဒီဇင်ဘာလ12ရက်ကမြောက်ပိုင်းမဟာမိတ်ထဲမှာပါတဲ့ TNL တအောင်းပလောင်တက်နဲ့မြမတက်မလို့တို့ကြားတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ပြီးအစိုးရတပ်ဘက်က၄ချောင်းကနေတိုက်ခိုက်ခဲ့တယ်လို့ TNL ကသတင်းထုတ်ပြန်တယ်လို့ယာနဲ့ချီတဲ့ဒေသခံအရသာစီဘေးဆောင်လူဦးရေတွေတိုးပွားလာနေပါတယ်ဒီလိုစစ်ပွဲတွေကိုအမြန်ရပ်ပြီးအစိုးရဘက်နဲ့မြောက်ပိုင်းမဟာမိတ်တပ်တွေကြားငင်းငင်းရေးအတွက်တက်တုတ်ရိုက်ဆွေးနွေးညှိနှိုင်းနိုင်မှသာအားလုံးပါဝင်နိုင်မဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအမြန်ပေါ်ပေါက်လာနိုင်လိမ့်မယ်လို့ EBSDF ကျောင်းသားတက်မတော်ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်ကသုံးသပ်ပါတယ်
။ဟိုအားလုံးပါတဲ့ဖြစ်စဉ်ဖြစ်တာအကောင်းဆုံးပဲ။ကျွန်တော်တို့ Federal သွားမယ်ဆိုတဲ့အခါကျတော့နေရာဒေသစီးစီးမှရှိနေတဲ့တိုင်းသားတွေအတန်အဆုံးပါမလာဘူးဆိုလို့ရှိရင်တခုလုံးဆိုင်ရာဆုံးဖြတ်ချက်ကြီးချဖို့ကဟိုအခက်အခဲဖြစ်မှာအဲ့တော့ထိုင်ဆောင်နေရမလားလို့လည်းမပြောချင်ပေမဲ့လို့တပြိုင်တည်းမှာပဲအဲ့လိုမျိုးလက်ဦးဦးယူပြီးတော့ဆုံးဖြတ်နေတဲ့ဥစ္စာမျိုးလုတ်ကြမှာလားဆိုရဲခံစားချက်မျိုးကလည်းပေါ်နိုင်တယ်ခါကြတော့အခုလက်မှတ်မထိုးရသေးတဲ့အပွဲတွေကဒီတည်းမှာပါလာအောင်ဒီစစ်ဆက်ဆွေးနွေးတဲ့ဟာတွေအားလုံးကိုအလွတ်တဘောကတရားဝင်တဘောကမြန်မြန်ဆန်ဆန်တော့လုံးမြန်လုပ်တင်တယ်လို့ကျွန်တော်ထင်ပါတယ
်။ဒီတော့တွင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေက KIA ကချင်း TNL တအောင်းပလောင် MNDAA ကိုကန့်စားတဲ့လက်နက်ကင်တွေကိုအကြမ်းဖက်အဖွဲ့အစည်းပြစ်တတ်မှတ်ပေးဖို့ပြီးခဲ့တဲ့သတင်းဘက်ကရှမ်းပြည်နယ်လွှတ်တော်မှာပြည်ခိုင်မျိုးပါတီကိုယ်စားလှယ်တဦးတင်သွင်းတဲ့အဆိုကိုအတည်ပြုခဲ့ပြီးနောက်အချင်းလေးတွေပုံမတင်းမာလာပါတယ်။တိုင်းသားလက်နက်ကင်အဖွဲ့နဲ့ခေါင်းဆောင်တွေကိုအခုလိုအကြမ်းဖက်အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေအဖြစ်တတ်မှတ်တာမျိုးဟာငင်းငင်းလုပ်ငန်းစဉ်တွေကိုအဟန့်တားဖြစ်စေတာကြောင့်ကန့်ကွက်ကြောင်း NCA မှာလက်မှတ်ထိုးထားတဲ့ဒိုင်းသားလက်နက်ကင်ရှစ်ဖွဲ့ကဒီဇင်ဘာ17ရန်ကုန်ချက်ထရီယန်ဟိုတယ်ကဆွေးနွေးပွဲပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်။